လာရှိုးစီဇိုင်ရှိမြောက်တိုင်းစစ်တနာကျုံတိုင်းမှုစစ်နယ်ရရှိကြီးတွေကိုဖမ်းဆီးရမိတယ်လို့စစ်ရေးသတင်းရင်းမြစ်တွေကဖော်ပြနေကြမှာပဲတိုင်းစစ်ဌာနချုပ်ကရရှိကြီးတွေနဲ့ဆက်သွယ်ပြတ်တောက်ပြီးတော့ဖမ်းဆီးခံရတယ်လို့ကြားသိရတဲ့အကြောင်းမြန်မာစစ်ကောင်စီကသတင်းထုတ်ပြန်ပါတယ
်ရရှိကြီးများနဲ့ဩဂုတ်လ3ရက်နေ့ညနေပိုင်း6နာရီခွဲအချိန်ထိဆက်သွယ်မှုရရှိခဲ့ပြီးယခုအချိန်ထိဆက်သွယ်မှုပြတ်တောက်ခဲ့ပါတယ်အတည်ပြုတဲ့သတင်းများအရရရှိကြီးအချို့ကိုအကြမ်းဖက်တောင်းရသူများကဖမ်းဆီးထားကြောင်းသိရှိရပါတယ
်စစ်ကောင်စီရဲ့ပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းပြောသွားတာဖြစ်ပါတယ် MNDAA အဖွဲ့ဟာအပြစ်ခတ်ရက်စဲသဘောတူညီချက်ကိုချုပ်ဖောက်ပြီးတော့လာရှုပ်ကိုဇူလိုင်လ3ရက်နေ့မှာစတင်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီကဆိုပေမဲ့တိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်လို့အသေးစိတ်ကိုတော့မထုတ်ပြန်ပါဘူးအစိမြောက်တဲ့စစ်ထနာချုပ်ကို MNDAA နဲ့ပူးပေါင်းတပ်တွေသိမ်းယူခဲ့ရမှာတိုင်းမှုဟောင်းဗိုလ်ချုပ်စုတင်ဆက်ကခမှုဗိုလ်မှုချုပ်မျိုးမင်းထွေတိုင်းစီဦးစီးချုပ်ဗိုလ်မှုချုပ်တန်းထင်စုတို့ကိုအရှင်ဖမ်းဆီးရမိတယ်ဆိုပြီးတော့စီးရီးသတင်းရင်းမြစ်တွေကသိရပါတယ်။ဒါပြင်ဒီတိုင်းစစ်ဌာနချုပ်မှာရှိတဲ့တပ်ရာရှိစစ်သည်နဲ့မိသားစုစုစုပေါင်း4000ကျော်ကို MND ပူးပေါင်းတပ်တွေထံကိုလက်နက်ချခဲ့ကြတယ်လို့လည်းဒေသတွင်းသတင်းတွေရရောစီးရီးသတင်းရင်းမြစ်တွေရပါသိရပါတယ်။တနက်ခါစစ်ကောင်စီရေးတွက်နဲ့ပတ်သက်လို့ VOA အနေနဲ့တိကျအတည်ပြုချက်ရဖို့ခက်နေပေမဲ့မြန်မာစစ်ကောင်စီကလည်းတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။လာရှိုးမြို့ကိုရောတိုင်းဌာနချုပ်ကိုပါ MND ပူးပေါင်းတပ်တွေကထိန်းချုပ်လိုက်ပြီလို့ဆိုပေမဲ့လာရှိုးမြို့ဝင်းကျင်မှာတော့စစ်ကောင်စီလက်ကျန်တပ်တွေကိုပူးပေါင်းတပ်တွေကရှင်းလင်းနေပြီးပြစ်ခတ်မှုတချို့ရှိနေသေးတယ်လို့သိရပါပါတယ်ခင်ဗျာ။